မြန်မာနိုင်ငံအေးလျင်းလုံခြုံမှုနဲ့ပြည်ညင်ရေးကိုထိခိုက်စေပြီးချုပ်ရတဲ့လူခွင့်ချုပ်ဖောက်မှုတွေကျူးလွန်တဲ့စစ်ကောင်စီအခြေခံအရာရှိကြီး73ရောင်းနဲ့ကုမ္ပဏီ3ခုကိုကနေဒါကနေဒဏ်ခတ်အရေးယူလိုက်တယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးမယ်လနီဂျိုလီကမတ်လ9ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။စနစ်တကျနဲ့ဆိုးရတဲ့လူခွင့်ချုပ်ဖောက်မှုတွေကျူးလွန်တဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့စစ်တပ်ကလူပုတ်ကိုယ်တွေကိုအရေးယူတာဖြစ်ပြီးသူတို့ဟာမြန်မာနိုင်ငံမှာအကျန့်ဖက်မှုတွေဖိနှိပ်မှုတွေမတည်ငြိမ်မှုတွေနဲ့ဆိုးရတဲ့ပြဿနာဖြစ်အောင်လုပ်နေတယ်လို့ဖော်ပြထားပါတယ်။ပဋိပက္ခတွေကြောင့်နိုင်ငံတွင်းလူသားစာနာမှုအခြေအနေရိုးရင်းလာသလိုအရက်သားတွေပေါ်မှာအကျန့်ဖက်မှုနဲ့မတည်ငြိမ်မှုပါတိုးလာတယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့စီးရင်တွေအရ2021စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအကျန့်ဖက်မှုတွေတိုးလာပြီးခုနှစ်ကဒီဇင်ဘာ2ရက်နေ့အထိဆိုအရက်သားတည်ဆုံမှုဟာ6000ကျော်နေပြီဖြစ်ပြီးလေကြောင်းတိုက်ခိုက်မှုကြောင့်မနစ်ကပထမ4လအတွင်းမှာပဲကလေးငယ်ပေါင်း61ယောက်အပါအဝင်အရက်သား350ကျော်သေဆုံးခဲ့ပြီး950ကျော်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။အခြားနိုင်ငံတွေအနေနဲ့လည်းအလားတူအရေးယူကြဖို့ကနေဒါကဆက်လက်တိုက်တွန်းခဲ့ပါတယ်။